လတ်တမကအတွင်းမှုချုပ်အန်တိုနီကူဒါရက်ရှိမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်မစ်ခရစ်စတင်ရှရနာဘူဂနာဟာမြန်မာနိုင်ငံခီးစဉ်ကိုဇွန်လ7ရက်နေ့ဒီကနေ့စတင်မှာဖြစ်ပါတယ်။အီဗီလာကယာဒူးလက်ခံပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးတွားရောက်မဲ့သူ့ရဲ့ခီးစဉ်တင်ဆောင်ရွက်တင်တာတွေကို HRW လူခွန်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အကြောင်းစုံကိုဒေါ်လာလက်တန်းကပြောပြပါလိမ့်မယ်ခင်ဗျာ။
ကတံကအတွင်းမှုချုပ်အက်တနီယိုဂူတရက်စ်အီပီလ26ရက်နေ့ကအသိခံလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ညစ်ဘူဂနာဟာသူ့ကိုအနှင်းထားတဲ့လုပ်ပိုင်ခွင့်ရသူ့ရဲ့ခီးစဉ်တွင်မှမြန်မာအာဏာပိုင်တွေတိုင်းရင်းနဲ့နိုင်ငံအဖွဲ့အစည်းတွေလူမှုရေးအစိုးရအဖွဲ့တွေဘာသာရေးခေါင်းဆောင်တွေအပြင်တန်တမာရေးအတိုင်းဝိုင်းရဲ့အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုရှိပြီးရခိုင်ပြည်နယ်ပြည်ပခန့်ရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီပေါ်ဆောင်ရေးအပြင်လူ့အခွင့်အရေးကိစ္စရပ်တွေကိုလည်းဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ဇွန်လ7ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇွန်လ6ရက်နေ့ကမြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်နဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံတို့ရခိုင်ပြည်နယ်ကနေစွန့်ခွာထွက်ပြေးသူများအားပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုအထောက်အကူပြုရေးအတွက်ရင်ထုတ်ခဲ့တဲ့ MOU ကိုနားလည်မှုစာချွန်သွားပါအသိစိတ်အချက်အလက်တွေကိုအများကြီးအောင်ကုလသမဂ္ဂကထုတ်ပြန်မဲ့အကြောင်းကိုမြန်မာစုရကိုအသိပေးဖို့လိုအပ်တယ်လို့ Human Rights Watch လူ့ခွင့်ဆောင်ချင်ရေးအဖွဲ့က Miss Bugner ကိုတိုက်တွန်းလိုက်ပါတယ် Brad Adams ဟာ Human Rights Watch ရဲ့အာရှရေးရာအမှုဆောင်ရရှိချက်ဖြစ်ပါတယ
် We expect her to tell the Burmese authorities that UN is going to
ဒီနေ့ကပြောလိမ့်မယ်လို့ပြောနေတာကမကြာသေးမီက UNHCR UNDP နဲ့မြန်မာစုအကြလက်မှတ်ရေးထိုးခဲ့တဲ့နားလည်မှုစာချုပ်တော်အသေးစိတ်ကိုကုလသမဂ္ဂကလူသိရှင်ကြားဖြစ်အောင်ထုတ်ပြန်မယ်ဆိုတဲ့အချက်ပါပဲ။အဲ့ဒီ MOU ရဲ့အချက်လက်တွေကိုလူအများသိတဲ့လို့နိုင်ငံကနေမောင်းထုတ်ခံရတဲ့ Ranger တွေအနေနဲ့လည်းဒီသဘောတူညီမှုမှာဘာတွေပါဝင်တယ်လဲဆိုတာသိနေပါတယ်။ဘာတွေပါဝင်တယ်လဲဘာတွေမပါဝင်ဘူးလဲဆိုတာပေါ့။ဒီချက်ကို Miss Brogan အနေနဲ့မြန်မာစုရောက်ကိုပြတ်ပြတ်သားသားပြောဖို့လူခွင့်ရေးဆောင်ကြည့်လိုက်ရဲ့ဖွဲ့ကအလှူလာပါတယ်။
ဒီကနေ့နေ့ဩဂုတ်လကရခိုင်ပြည်နယ်ပြည်ပခါကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့သူတို့ခေါ်ရိုဟင်ဂါဒုက္ခသည်တွေနေရာရင်းပြန်ရမှာသူတို့စံတအပြောက်ပြန်လည်နေရာချထားရေးအတွက်ရှိပြည်စီမံကိန်းများဆောင်ရွက်နိုင်ရေးကိလုံချုံစွာနဲ့တိခါရှိရှိပြန်နိုင်ရေးတို့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပေမဲ့လို့အသေးစိတ်အချက်အလက်များကိုထုတ်ပြန်ထားခြင်းမရှိတဲ့အတွက်ကြောင့်ဒီကိလုံမှုအတိုင်းဝိုင်းနဲ့လူရင်းကြတွေကြားဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရထံဇွန်လ6ရက်နေ့ကပေးပို့ခဲ့တဲ့စာရလူရင်းကြတွေပေါ်လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာစစ်ဆေးမှုတွေကမြန်မာနိုင်ငံမှာလာရောက်စုံစမ်းစစ်ဆေးခွင့်ပြုဖို့တိုက်တွန်းချက်ကိုတုံ့ပြန်တဲ့မြန်မာအစိုးရဘက်ကနိုင်ငံတကာပုဂ္ဂိုလ်တဦးပါဝင်မြန်မာနိုင်ငံသားနှစ်ဦးပါဝင်တဲ့တဦးပါစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့အစီအစဉ်နဲ့ပတ်သက်တဲ့ကြေညာချက်ကိုလည်း Miss Bugner နေနဲ့လက်မခံနိုင်ကြောင်းထောက်ပြသင့်တယ်လို့ Brad Adams ကတိုက်တွန်းပါတယ
် The new investigation commission announced by the Burmese government is not serious and she should tell them that it's too late for them to come up with yet another commission and that the
မာဇီယောကကြေညာခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ဖွဲ့စည်းမယ်ဆိုတာကလည်းလေးနက်မှုမရှိပါဘူးဒီလိုနောက်ထပ်ကော်မရှင်ဖွဲ့ဖို့ကနောက်ကျနေပြီလို့အထူးကိုယ်စားလှယ်ကမြန်မာအစိုးရကိုအသိပေးတင်ပါတယ်။ကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တဲ့အတွက်ဒီအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုရလဒ်အစီရင်ခံတာကိုစောင့်ပြီးနောက်ထပ်ဘယ်လိုခြေလှမ်းယူရမလဲဆိုတာကိုဆုံးဖြတ်ဖို့ရှိနေပါတယ်။ပြည်တွင်းစုံစမ်းစစ်ဆေးမှုတွေကိုစိတ်ချယုံကြည်လို့မရနိုင်ပါဘူး။ဒါကို Miss Bugner ကရှင်းရှင်းလင်းလင်းအသိပေးဖို့လိုပါတယ
်။ Miss Bugner ဟာသူ့ခီးစဉ်တိုင်းမှာမိလာလေကကုလသမဂ္ဂအထူးမှုချုပ် Antonio Guterres ထိုတွင်လာကအထက်ကြားဥပဒေမီလစ်လော့စ်လာဂျက်အပြင်အဖွဲ့ဝင်နိုင်ငံတွေနဲ့ Human Rights Watch အပါအဝင်မြန်မာအရေးစိတ်ဝင်စားတဲ့ NGO အဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ Human Rights Watch နဲ့ Miss Bugner တို့တွေ့ဆုံမှုနဲ့ပတ်သက်လို့ Brad Adams က
We talked to her about all the human rights issues in the country and they aren't just about the Rohingya they are about Kachin Shan State of course
မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုပြဿနာအားလုံးကြောင့်ကျွန်တော်တို့သူ့ကိုပြောခဲ့ပါတယ်။လူညာရေးတမကကချင်ရှမ်းပြည်နယ်ရေးလူလတ်စွာထုတ်ဖော်ပြောဆိုခွင့်နေပါတာရိုက်တာသတင်းတော်နှစ်ဦးအဖမ်းခံထားရတာအပြင်ဆိုရှယ်မီဒီယာနဲ့တခြားသတင်းတွေမှာတင်ပြမှုကြောင့်ဆန္ဒပြမှုကြောင့်ဖမ်းဆီးခံရတာတွေကိုပြောခဲ့ပါတယ်ဒီလိုလူတွေကိုဖမ်းဆီးအရေးယူနိုင်တဲ့ဥပဒေတွေကိုပြင်ဆင်ဖို့ရေးမြေပိုင်ဆိုင်မှုပြဿနာစသဖြင့်နိုင်ငံမှာဖြစ်ပျနေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအကြောင်းသူ့ကိုပြောပြခဲ့ပါတယ်သူကောင်းကောင်းနားလည်ပါတယ်လက်တွေဘလောက်တိတိယောက်ယောက်လုံနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်
ပြည်သမ္မတအကြီးမှုချုပ်ရဲ့ကိစ္စမမြောက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်သူမစ္စဘူဂနာဟာသူ့ရဲ့မြန်မာနိုင်ငံရှိစဉ်တည်းမှာရင်ဂျာဒုက္ခတဲ့စခန်းတွေရှိရာဘင်္ဂလားဒေ့ရှ်အပြင်ဒေသချင်းရှိတခြားနိုင်ငံတွေကိုလည်းခီးဆက်ဖို့ရှိပါလိမ့်ရှင်။